အခုတော့နယ်ဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
ရှင်ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲအတွင်းမှာထွက်ပြေးလာတဲ့ကချင်ပြည်နယ်မန်စီမြို့နယ်ဘက်ကစစ်ပြေးဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ချင်းပြည်နယ်မြို့ရောဟာခါမြို့ကလူနေအိမ်900ကျော်ပြောင်းရွှေ့ရမယ်ဆိုတာတွေနဲ့လာမယ့်အောက်တိုဘာလမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ပေါ်ရခိုင်ဒေသခံတွေဘလို့အမြင်ရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကချင်နချင်းခရိယံအဖွဲ့ချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာယော်ကပြောပါတယ်စက်တင်ဘာလ21ရက်နေ့အထိထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုမန်စီမြို့ရှိနချင်းခရိယံဖျားเจ้าမှလာရောက်ခိုလုံနေရပြီးအရေးပေါ်အစားအသောက်နဲ့နေရေးထိုင်ရေးအတွက်အခက်အခဲတွေရှိတယ်လို့တိုက်ပွဲဖြစ်ပွားနေတဲ့နေရာမှာပိတ်မိနေတဲ့ဒုက္ခသည်တွေလည်းရှိနေသေးတယ်လို့ဥလမာယော်ကပြောပါတယ်လက်ရှိမှာဒုက္ခသည်တွေစားသောက်ဖို့အတွက်နိုင်ငံရေးပါတီတချို့နဲ့လူမှုအဖွဲ့အစည်းတွေကနေကူညီပေးဆောင်နေပေမဲ့လုံလောက်မှုမရှိဘူးလို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဥဆန်အောင်ကပြောပါတယ
်မိုးသည်ထန်စွာရွာသွန်းပြီးမြေပြိုမှုတွေကြောင့်ချင်းမြင့်တဲ့မြို့တော်ဟာကာမြို့ကလူနေအိမ်900ကျော်ပြောင်းချွေ့ရမှာဖြစ်ပါတယ်ဒီလဆိုးပိုင်းကပြည်내ဝင်ကြီးတွေဥဆောင်တဲ့အဖွဲ့၄ဖွဲ့ကကွင်းစင်းလေ့လာရမှာဖြူကျပျက်စီးတဲ့အိမ်ခြေ430အန္တရာယ်ရှိတဲ့နေအိမ်322အိမ်ရှိခဲ့ပြီးပြောင်းချွေ့ပေးရမယ့်အိမ်တော်စုက932စုရှိနေတယ်လို့ချင်းမြင့်တဲ့တက်တော်နဲ့တပ်သူသွင်းဝင်ကြီးဦးကျော်ငိမ့်ကပြောပါရယ်ပြောင်းချွေ့ရမယ့်အိမ်တော်စုတွေအတွက်မြေကွက်နေရာကိုတော့ဟာခါကနေဖလန်းထွက်ဘက်မှာမြေကွက်နေရာ2နေရာရွေးချယ်ထားပြီးလို့လည်းသိရပါရယ်ဒါပေမဲ့ဒီဆောက်ရဲပိုင်းကိုတော့ဘူမိပိရပညာရှင်တွေရဲ့နယ်မြေလေ့လာမှုစစ်တမ်းထွက်ပေါ်လာမှသာမြို့ပြစီမံကိန်းတွေစတင်ရွေးဆွဲပြီးလာမယ့်အောက်တိုဘာလကုန်ပိုင်းလောက်မှသာစတင်နိုင်ပွဲရှိမယ်လို့ပြည်နယ်စိုးရဖွဲ့ဝင်တွေကပြောပါတယ်
လာမယ့်2015အထွေထွေရွေးကောက်ပွဲမှာကြာအင်းစိတ်ကြီးမြို့နယ်မှာကျေးရွာအုပ်စု10ခုနဲ့မြို့ပေါ်ရက်ွက်တွေသာမင်းပီးခွင့်ရှိပြီးကျန်တဲ့ရက်ကျေး52နေရာကမင်းပီးခွင့်မရှိဘူးလို့ကြာအင်းစိတ်ကြီးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကြည်လွင်ကပြောပါတယ်အခုဆန္ဒမင်းပီးပိုင်ခွင့်မရှိတဲ့နေရာတွေဟာမွန်းနဲ့ကရင်တွေအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ဒီဒေသတွေဟာမွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နေမြေတဲ့ရှိနေလို့မေးပီးခွင့်မရတဲ့ဒေတာအဖြစ်အစိုးရကနေသတ်မှတ်ထားတယ်လို့ယူဆကြောင်းရွေးကောက်ပွဲစောင့်ကြည့်သူတို့ကပြောပါတယ်အခုလိုတိုင်းရင်းလူမျိုးတွေနေထိုင်တဲ့ကျေးရွာအများအပြားမေးပီးခွင့်မရတာဟာတိုင်းရင်းသားပါတီတွေအတွက်နစ်နာမှုရှိနေတယ်လို့မွန်အမျိုးသားပါတီကျန်းအင်းစိတ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းမင်းထွန်းလွင်ကပြောပါတယ
်ကရင်ပြည်နယ်ဖန်အမြောက်ဒီအဝေးပြေးလမ်းမကြီးနားမှာရှိနေတဲ့ခလောက်နုကျေးရွာအုပ်စုအုံးသပင်ကျေးရွာကလယ်ယာမြေပေါ်အဆောက်အုံဆောက်လုပ်နေထိုင်ခွင့်ရှိတဲ့ဥယျင်ခြံမြေဖြစ်ကရမ်းမြေပြောင်းမြေမှုလေပိုင်ရှင်တွေကနေပြည်내ဝင်ကြီးချုပ်ကိုစက်တင်ဘာလနောက်ဆုံးပတ်မှာစာရေးသားတောင်းဆိုထားတယ်လို့ဒေသခံသူဖြစ်သူနိုင်ရွှေရီကပြောပါတယ်။ပြီးခဲ့တဲ့ဇွန်လပိုင်းတုန်းကအုံးတပင်ကြီးရွာဝေးပြေးလမ်းမနာကလယ်မြေပေါ်မှာတရားမဝင်တိုင်ဆိုင်ထူခြင်းဆိုင်ဆောက်လုပ်ခြင်းအုပ်တိုင်းသူနဲ့ခြံကာထားတဲ့လေပိုင်ရှင်16ဦးကိုဖမ်းမြို့နယ်လေယာစီမံခန့်ခွဲမှုကော်မတီကနေပုံမှန်35နဲ့တရားစွဲဆိုထားပြီးတဲ့နောက်ပိုင်းမှာအခုလိုတင်ပြတောင်းဆိုခဲ့တာပါ။လက်ရှိလေယာဉ်မြေဥပဒေများပြဋ္ဌာန်းထားတာရှိပေမဲ့ဒီလေမြေပေါ်မှာအဆောက်အုံဆောက်လုပ်နေတိုင်ခွင့်ရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့တပ်မတော်လေရင်ကွင်းမှာဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်စက်တင်ဘာလ22ရက်ညပိုင်းမှာမြစ်ကြီးနားမြို့အဝင်လေရင်ကွင်းမုံဝအဝင်မှာပေါက်ကွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပေါက်ကွဲမှုဖြစ်စဉ်အတွင်းထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးမြန်မာအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO အကြားတိုက်ပွဲပြန်လည်ဖြစ်ပွားလာပြီးပေါက်ကွဲမှုတွေ3နှစ်လောက်ရပ်တန့်နေရကနေရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုပေါက်ကွဲမှုကြောင့်မြို့ခံတွေစိုးရိမ်ထိတ်လန့်နေတယ်လို့ဖမ်းဆီးဆဆေးမှုတွေပြုလုပ်လာမှာကိုလည်းဒေသခံတွေစိုးရိမ်မကင်ဖြစ်နေကြပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာမကြာမီကျင်းပမဲ့ရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာအောက်တိုဘာလတတိယအပတ်မှာရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့ဂွမ်းမြို့တွေကို၃ရက်ကြာစီရင်ရေးခီးစဉ်လာရောက်မှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ကိုရခိုင်ဒေသခံတွေကဘလို့အမြင်တွေရှိနေကြပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ဘွားမှာဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပေမဲ့တောက်ကုန်းမြို့မှာတော့ NLD ဘွားထောက်ခံမှုရောမတော်ဘူးလို့ NLD ကိုစားပြုပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ချက်ပြင်မဲ့ကိုမင်းအောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့တောက်ကုန်းမြို့နယ်ရဲ့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်နိုင်ရေးကိစ္စတွေကိုဆောင်ရွက်နေတဲ့နေရာမှာကျွန်တော်တို့အတွက်တော့ပြည်အုပ်စုတွေမှာပြည်အုပ်ရေးအောင်နိုင်ရေးဟိုပြိုးဝေးတွေအနေထားမှာကြတော့လူတွေဘလိုများများလာရောက်နားထောင်ပြီးတော့အားပေးတဲ့ဟာတို့ရှိရပါတယ်။
ဒေါ်အောင်ဆန်းစုကြည်ရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီစိုက်တွေမျိုးနဲ့အမှတ်လိုက်ပြင်းနေလွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ပြောရရင်တော့ရခိုင်ပြည်လို့ပုံပါဘူးမြန်မာနိုင်ငံပြည်မှာရှိတဲ့တရားဝင်ပါတီတစ်ခုဆိုရင်နိုင်ငံရဲ့ချုံချာအမှားအနေချင်းမှာဒီနေရာမဆိုပေါ်လာခွင့်ကတော့ရှိတယ်လို့တော့ကျွန်တော်အနေနဲ့ယူဆတာပေါ့ဒါနဲ့ဒီတက်မှာတူလာတဲ့ဘိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ဖက်မှာအဲ့ဒီပါတီနဲ့တက်တဲ့ဒီနေ့ဦးလို့ရှင်းရှိကြတာပေါ့
ရခိုင်ပြည်နယ်ခရီးစဉ်ဟာဒေါ်အောင်ဆန်းစုကြည်နေရဲ့ခြေချောက်ကလွတ်မြောက်ပြီးနောက်ပိုင်းပထမဆုံးလာရောက်မဲ့ခရီးစဉ်ဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခအရှင်တွေကြောင့်ဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ခရီးစဉ်ကိုလာရောက်တာဟာမသင့်တော်သေးဘူးလို့ကြောက်ဖြူမြို့ခံတဦးဖြစ်တဲ့ဦးစင်တာမော်မော်ကပြောပါတယ်
ဒေါ်အောင်ဆန်းစုကြည်အနေနဲ့ကျွန်တော်ရခိုင်ပြည်ကိုလာမယ်ဆိုတာပြောပြရပါတယ်ပြောတော့ဒီရှင်မှာသူကမသိတော်သေးဘူးလို့ဖြေပါတယ်ခင်ဗျာဒါဆိုတော့ဒီမှာ2012ခုနှစ်မှာဗီလီဒီနဲ့ရခိုင်ပြည်နဲ့ကပဋိပက္ခဖြစ်တယ်လေအဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ကပဋိပက္ခဖြစ်တဲ့ကိစ္စတွေကိုလူနေစုကိုလူမျိုးစုကအနိုင်ကျင့်တယ်ဆိုပြီးပြောရတဲ့အတွက်ဒီကလူတွေကတော့အဲ့ဒီကိစ္စကိုမကျေနပ်နိုင်ဘူးကြာနောက်မြေလူကြီးဆိုတဲ့ငေါ်ငှက်ချက်အဲ့ဒီစာလုံးစလုံးနဲ့အနေနဲ့ကျွန်တော်တို့ကိုအနိုင်ကျင့်တယ်ဆိုကျွန်တော်ခံစားနေရတယ်ကြာ
ဒေါ်အောင်ဆန်းစုကြည်ဟာတရှင်က NLD အမာခံမျိုးတွေဖြစ်တဲ့သံတွေးခွနဲ့တောက်ကောက်မျိုးတွေတွေကိုစေယုံရခိစေအဖြစ်လာရောက်မှာဖြစ်တယ်လို့ရခိုင်ပြည်နယ်မှာအားအကောက်ဆုံးဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းအဲ့ဒီနေရာတွေမှာအယူခံသားမှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခိစေနဲ့ပတ်သက်ပြီးရခိုင်ပြည်သူတွေကမှမတူညီတဲ့အမြင်တွေရှိနေတယ်လို့လူအများကစိတ်ဝင်တစားဆုံးချင်းနေတဲ့ခိစေတစ်ခုလည်းဖြစ်ပါတယ
်ဆက်ပြီးတော့မိုးတီးထန်စွာရွာသွန်းလို့မြေသားတွေပြိုကျပြီးလမ်းမဆက်သွယ်ရေးပြတ်တောက်နေတဲ့ချင်းပြည်နယ်အတွင်းမှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စီရင်ရေးလုပ်ငန်းလုပ်ဆောင်ရမှာအခက်တွေ့နေတယ်လို့ဒေသခံတွေအနေနဲ့လည်းနိုင်ငံရေးအပိုင်းမှာစိတ်ဝင်စားမှုအားနည်းနေတယ်လို့လည်းဆိုပါတယ်ဒီအခြေအနေကိုတော့ဆလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင
်လမ်းမဆက်သူရေးပြတ်သားမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ချင်းမြင့်နယ်မှာလွှတ်တော်ကိုယ်စားလှယ်လောင်းတွေကမဲဆွယ်စီယုံရေးဆင်းဖို့အခက်ကြုံနေရတယ်လို့ချင်းမျိုးရာဒီမိုကရက်ပါတီကဟာကာမျိုးနယ်မျိုးရာလွှတ်တော်ကိုယ်စားလှယ်လောင်းဦးချမ်းပုံကပြောပါတယ
်စင်ကိုလေးဆင်းတော်မြတ်ဘူးပြမြို့ပေါ်မှာပဲကျွန်တော်တရားဟောနေကြပြဒီတော့ဆိုင်ကနေတော့ဥစားမတော်နိုင်တာနဲ့တော့ဆက်မတော်နိုင်ကြတော့ဒီတော့ကျွန်တော်ကောင်းလိုက်တဲ့မောင်းတဲ့ဥစားဆင်းကြီးရတော့ကြောက်ရတယ်ဗျာကျွန်တော်တို့သင်ရဲ့ခကြီးကိုကျွန်တော်လေးငားရဲ့ကြောက်ရတယ်ဗျာသင်တော်ပြဆရာသမားကြီးကျွန်တော်တို့ကဘလူလို့မလို့မကြည့်ဗျာသင်ချင်းနဲ့တော့နေကြတယ်ဗျာကျွန်တော်တို့ကဗျာငရေကြီးဖြစ်နေတာဗျာခါတော့
စူမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီပါတီကလည်းတီးတိမ်တွန်းဆန်ဘက်မှာလမ်းမဆက်သူရဲ့ခက်ခဲရှိတဲ့ကြားကမဲဆွယ်စီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေရတယ်လို့ပါတီပြောခွင့်ရဥကျင်စွမ်းမန်ကပြောပါတယ်
ဒီကလမ်းပန်းဆက်တဲ့ရေးပါမယ်ဒီကတော့ကားနဲ့သွားလို့မရတော့ဘူးစိုက်ကနဲ့လည်းသွားရတဲ့နေရာဖြစ်သွားတဲ့အခါကျတော့ဆက်ဆက်ရရယူဆက်ရတယ်ပြီးတော့တော့အကောင်းဆုံးပြောကျူးစားတော့မဲဆွယ်မှုစနေပါပဲ
တဘာဝဘေးဒဏ်သိခဲ့တဲ့ချင်းပြည်နယ်မှာဒေသခံချင်းပြည်သူတော်များများဟာလည်းနေ့စဉ်စားဝတ်နေရေးအတွက်ပူပင်တော့ကရောက်နေကြလို့ရွေးကောက်ပွဲဘက်ကိုစိတ်မဝင်စားကြဘူးလို့ဥချံပုံကပြောပါတယ
်လူထုကလည်းဒီကသူတို့ကစားဝတ်နေရေးအတွက်လုံးကနေအဆုံးချနေရတာကိုနိုင်ရင်ချင်းမှာသူတို့ကစိတ်တော့တော့စိတ်ဝင်စားမှုမရှိကြဘူးကြာကျွန်တော်ဘာသာမလဲဘာသာမလဲဆိုတဲ့အစီအမံလည်းတော့ရှိကြရဗျာ
ချင်းပြည်နယ်ဆိုရရဲ့ဩဂုတ်လ31ရက်နေ့ထုတ်စီးရင်ရချင်းပြည်နယ်တစ်ခုလုံးအတိုင်းအတာအနေနဲ့နေအိမ်ပြိုပြက်မှု1000ကျော်ဆုံးရှုံးမှုကာလတန်ဖိုးက2064တန်းရှိပြီးပြောင်းရွှေ့ဖို့လိုအပ်တဲ့အိမ်တွေကတော့1900ကျော်ဆုံးရှုံးမှုကာလတန်ဖိုးကတော့7900တန်းကျော်ဒုက္ခသည်စုစုပေါင်း14999ဦးရှိတယ်လို့စီးရင်ထုတ်ပြန်ထားပါတယ်မဲဆန္ဒနယ်မြေစုစုပေါင်း39နေရာရှိတဲ့ချင်းပြည်နယ်မှာနိုင်ငံရေးပါတီ73ပါတီကလွှတ်တော်ကိုယ်စားလှယ်လောင်း202ဦးနဲ့တတိပုဂ္ဂလ9ဦးစုစုပေါင်းလွှတ်တော်ကိုယ်စားလှယ်လောင်း209ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်
ဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KNA နဲ့အစိုးရစစ်တပ်တို့ရဲ့တိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကချင်နေချင်းခရိုင်အဖွဲ့ချုပ် KBC အဖွဲ့ကပြောပါတယ်မိုးကြီးမြေပြိုကျမှုကြောင့်ချင်းပြည်နယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းရွှေ့ရမှာဖြစ်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်းသတင်းလွှာအစီအစဉ်မှာရှင်